ချင်းပြည်နယ်ပလက်ဝမ်းမြို့နယ်မှာစန္ဒရိတ်ကထောက်ပံ့ရေးပစ္စည်းတင်ဆောင်လာတဲ့ကမ္ဘာစန္ဒရိတ်ကအစီအစဉ် WFE မော်တော်ယာဉ်နဲ့တပ်မတော်ယာဉ်သားတိုက်ခိုက်ခံရတဲ့အကြောင်းတင်ဆက်ပေးသွားမှာပါကျွန်တော်နိုင်ကွန်းအိမ်ပါမြန်မာစစ်သားနဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲကြောင့်ကုံသွယ်ပို့ဆောင်ရေးလမ်းကြောင်းပြတ်တောက်ပြီးစန္ဒရိတ်ကကက်ခဲရှိနေတဲ့ပလက်ဝမ်းမြို့နယ်အတွက်ရိတ်ကတင်ဆောင်လာတဲ့ WFE ကမော်တော်ယာဉ်သားဧပြီလ29ရက်နေ့ကတိုက်ခိုက်ခံရတာဟာရခိုင်လက်နက်ကိုင်အဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့တမတော်သတင်းမှန်ပြန်ကြားရေးဖွဲ့အတွင်းမှဘူမှုချုပ်စွန်မင်းထွန်းက VOA ကိုပြောပါရယ
်ပလက်ဝမှာအေးရပိတ်ဆို့ထားတဲ့အတွက်ကြောင့်မလို့အဲ့ဒီစားနပ်ရိခာခက်ခဲဖြစ်တဲ့အတွက်ကြောင့်မလို့တမတော်အနေနဲ့ကမတူဘူးပလက်ဝလည်းအဲ့ဒီလမ်းတွေကိုဖွင့်ဖို့အတွက်ကျွန်တော်မတ်လလောက်တဲ့အချိန်စပြီးဆောင်ရွက်ခဲ့တယ်တိုက်ပွဲတွေအကြီးကြီးဖြစ်ခဲ့တဲ့ကျွန်တော်စတင်ပြီးဖွင့်လှစ်နိုင်ခဲ့တယ်ခုဖြစ်တဲ့ဟာတော့29လောက်မှာကျွန်တော်တို့ကဘူရတီလုပ်ငန်းရင်ကျွန်တော်စီကလုပ်ငန်းရင်ကလည်းအင်း30ကျော်ပါတယ်။အဲဒီမှာကျွန်တော်နိုင်ငံကြုံကြီးဆောင်ရွက်ထားတယ်။ WFP ရကျွန်တော်ကာငါးကြီးပါတယ်။အဲဒီ WFP ကကာငါးကြီးကိုတော့ကျွန်တော်တို့ကနောက်ဆုံးကနေထားတယ်လုံခြုံမှုပိုစီအောင်ပါလေ။အမီးကနေကျွန်တော်စာထွက်လာတဲ့အချိန်မှာညနေပိုင်းမှာအေးနေကအဲဒီ WFP ကာငါးကြီးကိုပဲတမင်တက်တဲ့ GDP တိုက်တဲ့ပေါ်ဖြစ်တယ်ဖြစ်တာလည်းတနေ့ကြီးတနေ့ငယ်နဲ့ပြစ်ခတ်တာပေါ့တိတ်ဘူးလားနေနဲ့မဟုတ်အနိကချုံကိုဆောင်ရွက်တဲ့ပုံမျိုးဖြစ်ပါတယ် WFP ကာငါးစီမှာဖြိတ်ကြိုက်တာရှိတယ
်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနချင်းပြည်နယ်ဆိုရဖွဲ့နဲ့ NGO ဖွဲ့စည်းတွေကစံစားစီစားကလပဲအခြေခံစားတော့ကူနဲ့တခြားသုံးဆောင်ပစ္စည်းတွေတင်ဆောင်လာတဲ့ကားတန်းကိုစမီးမြို့ကထွက်ရတ်တိန်ကျေးရွာနီးမှာအေအဖွဲ့ကနေပြစ်ခတ်တာလို့ချင်းမြင့်နယ်ဆိုရဖွဲ့စီပင်ဝန်ကြီးဦးစိုးသက်ကဆိုပါတယ
်ကျွန်တော်ချင်းမြင့်နယ်အထက်ရတ်တိန်နဲ့မိုင်တန်အဖတ်132အဲ့ဒီနားမှာဒီဘက်ကီရဲ့ကားကုန်ကြီးအပြစ်ခံတာမှားပါတယ်လူတော့ထိခိုက်မှုရှက်ပြန်တဲ့တယောက်ရှိတယ်နောက်ကားမှန်နဲ့ကွဲသွားတယ်ကားဘင်းကားတာယာပေါက်သွားတယ်နောက်စီတန်ကြီးဖြိသွားတယ်ပေါ့ပြန်ပြီးတော့အခုသူတို့ရှေ့ကိုဆက်သွားပြီးအခုဘလောက်ကိုဆက်ဖို့ကိုလုပ်နေတာ
ပြီးခဲ့တဲ့ဧပြီလ16ရက်နေ့မှာပရမကျင်းစံရိတ်ခါ808ပို့ဆောင်ပေးနိုင်ခဲ့တယ်လို့ဧပြီလ28ရက်နေ့မှာစံ8 2000ကျော်ဒုတိယကျင်းပို့ဆောင်နိုင်ခဲ့ပြီးတတိယကျင်းပို့ဆောင်မှုမှာတိုက်ခိုက်ခံရတာလို့သူကဆိုပါတယ် WFV ဆိုတဲ့စာရန်ထင်ထင်ရှားရှားပါတဲ့မော်တော်ယာဉ်တွေကို A ဖွဲ့ကအခုလိုတိုက်ခိုက်တာဟာအင်မတန်ရုပ်ဆိုးတဲ့ဖြစ်ရလို့လဲဓမ္မရယုံပြောခွေရဥစော်သိက online သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်အေပြောခွေရခိုင်တုခကတော့ WFE မော်တော်ယာဉ်တန်းကိုအေဘက်ကပြစ်ခတ်တယ်ဆိုတာမဟုတ်မှဆွဆွဲချက်တာဖြစ်တယ်လို့ပြောပါတယ်
။ဒီဘက်မှာ WFE ကကိုဒီပြစ်တဲ့ဆိုတဲ့ကိစ္စကတော့ဒါလုံးဝမဟုတ်ဘူးဗျာနော်။ကျွန်တော်တို့ဘက်ကအဲ့လိုမျိုးပြစ်ခတ်တာလုံးဝမရှိဘူး။ဒါကတော့ဒီ UN အဖွဲ့အစည်းတွေကိုခုတ်တုံးလုပ်ပြီးတော့မှဒါဝါဒဖြန့်ရှိရေးအတွက် UN ဝန်ထမ်းတွေအရသာပြည်သူတွေကိုအတုံးချပြီးတော့ဒါဝါဒဖြန့်လှုပ်ဆောင်နေတာပဲဖြစ်တယ်ဗျာ။
ပြီးခဲ့တဲ့ဧပြီလ20ရက်နေ့မှာ COVID-19 ရောဂါစောင့်ကြည့်ခံရသူတွေရဲ့နှာခေါင်းအာခေါင်းသို့ဖတ်နမူနာတွေကိုရန်ကုန်ကိုပို့ဆောင်စစ်ဆေးဖို့တွားရောက်တဲ့ WHO က UN တစိပ်ပါမော်တော်ယာဉ်ကိုမင်းပြမြို့နယ်ရာမောင်တရားလုံမှာပြစ်ခတ်တိုက်ခိုက်ခံရပြီးဝန်ထမ်းတွေတည်ဆုံပြီးတော့တဦးတန်ရာရရှိခဲ့ပါတယ်။ဒီပြစ်ခတ်မှုဟာလည်း AA လက်ချက်လို့အစိုးရဘက်ကထုတ်ပြန်ထားပြီး AA ဘက်ကတော့အသာကိုညှင်းဆူထားပါတယ်။လက်ရှိပလက်ဝါမြို့နယ်ရဲ့အထူးကဆက်တွေ့ရေးလမ်းကြောင်းဖြစ်တဲ့ကြောက်တော်ပလက်ဝါကလတန်မြစ်ကြောင်းလမ်းဟာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲကြောင့်ပိတ်ပင်ထားရတဲ့အခြေအနေမှာရှိနေပြီးရိခာတည်ဆောင်ဖို့လုံခြုံမှုမရှိတော့တာကြောင့်ဘသူဘီပလက်ဝါလမ်းကြောင်းကနေရိခာတင်ဖို့နေရပါတယ်။ပလက်ဝါမြို့နယ်တွင်မှတိုက်ပွဲကြောင့်စစ်ရှောင်ဥယျာဉ်6000ကျော်ရှိနေပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။